တမခအစတိုင်းပါခင်ဗျာအခုခါမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်ရပါတယ် ICC ကဆွဲတယ် Argentina အမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အကြီးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ
်
မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ရည်ရွယ်ချက်နဲ့မှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ်
။ဂုံဒိခအစင်တန်းကြာဆင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ရည်ရွယ်ချက်မှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအိန္ဒိယနိုင်ငံတွေကပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well, that is true that none of the eastern countries, China, Japan,
ASEAN
countries,
တရုတ်၊ဂျပန်၊အာဆီယံဆရာအစ်တိုင်းဗေဒန်ကနဲ့ဆက်ဆံရေးကိုမှရိုဂျာပြဿနာကထိခိုက်ရှုံမှာမဟုတ်ပါဘူး။ဒါပေမဲ့တနင်္ဂနွေလုံးကတော့လွမ်းချုံထိခိုက်စေမယ်။နောက်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါရဲ့။သူ့ရဲ့ဂုဏ်သတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမြန်းလာခဲ့တာပါ။နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါရဲ့။2019ခုနှစ်စက်တင်ဘာလကထင်ပါရဲ့။မြန်မာနိုင်ငံဆိုင်ရာတန်တမာတွေကိုမိကုံးပြောခဲ့ရမှာဒီပြဿနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမာတွေအတွက်လုံးဝလက်ခံနိုင်ကြမရှိပါဘူး။ရိုဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါရဲ့။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါမှတစ်ချိန်တည်းမှာပဲမြန်မာအနာဘိုင်းတွေဘက်ကတော့သူတို့ခေါ်တာနေရစွန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံကသုံးတဲ့ရိုဟင်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြတာခင်ဗျာ
။ဟုတ်ကဲ့တနည်းthis is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
တော်မြန်မာတော့ဒါဟာလုံးဝပုံပြရင်မြန်မာ။ American တောင်စုနဲ့လုံးဝမဆိုင်ပဲပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတော့ကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။ကျေကံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြတင်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခဝေဝေဖယ်ရှားခြင်းနဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019တုန်းကအဖြစ်ပြက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးသက်တွေဖြစ်ခဲ့ရဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။အချိန်ကမှပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါဝင်စုနိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံရေးကိုထိတိယရောက်ဘင်္ဂလားဒေ့ရှ်ဘက်ကကူညီအားမပေးဘူးမလုပ်ဘူး။ USC ရဲ့အကူအညီနဲ့ပဲမြန်မာနိုင်ငံကိုနိုင်ငံတကာမှာထိခိုက်နစ်နာအောင်တရားစွဲဖို့အထောက်နေရလို့လည်းမြန်မာဘက်ကပြောပါတယ်ခင်ဗျာ။
Well, I think that Bangladesh doesn't want these people either. I think they want to put them, as you know, into some island in the Bay of Bengal. I've put many of them on the island.
In the Bay of Bengal, they don't want to put them on the island. In the Bay of Bengal, they don't want to put them on the island. They don't want to put them on the island. In the Bay of Bengal, they don't want to put them on the island.ဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာစစ်တပ်နဲ့မြန်မာအစိုးရပဲဖြစ်ပါတယ်။မြန်မာအစိုးရရဲ့အခက်အခဲကိုလည်းကျွန်တော်အတိအမှတ်ပြုပါရစေ။ဥသိမ်းစိန်အစိုးရကလည်းအပြည့်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြည့်အဝအယက်သားအစိုးရမဟုတ်ပါဘူး။ဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်သိက်ခက်ခဲစေပါရစေ
။အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်ဆင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မဲ့ထင်ပါလားဆရာကြီ
း I mean this is a matter of public image legally I don't know what to mean
ဒီကိစ္စကတကယ်တော့လူလူရဲ့ပုံရိပ်နဲ့တက်ဆိုင်ပါတယ်တရားဥပဒေကဘာလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူ
းတစ်ဆက်တည်းမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မဲ့ဆွဲကိစ္စဟာဒုက္ခသည်တွေအတွက် justiceတရားမြတ်တမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျင်းပေးနိုင်မယ်လို့ဆိုင်ထင်ပါလား
Probably not. That's the problem. I mean, I don't see a solution to the problem at present. Because this is going to be
justice ကိုဆောင်ကျင်းပေးနိုင်မယ်လို့ကျွန်တော်မထင်ပါဘူး လုံးလုံးစေပြဿနာကိုပြည်လည်မှုရရှိစေမယ်လို့ရလို့လည်းကျွန်တော်မထင်ပါဘူး2020ရွေးကောက်ပွဲနှိကလာချိန်နိုင်ငံရေးသမားတွေကဒီကိစ္စကိုကြိုက်တွဲရမှာမဟုတ်ဘူးတိုင်းပြည်တွေမှာဝန်ကြားစံတီရေးသဘောထားကပြင်းထန်နေစေဖြစ်ပါတယ
်တချို့ကတော့ရက်စက်ကြံကြုတ်ကူကျူးလွန်ခဲ့တာဟာစစ်တပ်ဖြစ်တယ်ဒါကိုဒေါအောင်ဆန်းစုကြည်ကသွားပြီးခုခံကာကွယ်မယ်ဆိုတော့စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိတယ်ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လည်ရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရင်အတွက်ပုံပြီးနှိစပ်သွင်းနိုင်လို့ထင်ရရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all minorities
တနည်းပါးတွေအားလုံးနဲ့တက်မတော်ပါဝင်တနိုင်ငံလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ်
ဝိုင်းရှိရသဘောတဘာဝကိုလည်းနည်းနည်းမေ့ကြည့်ပါလေ။နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါလေ။သို့တော်လည်းဝိုင်းရှိရဒီလိုသူတို့အဖွဲ့အစည်းမှဖြစ်နေလူခွင့်ရေးကြောင့်ဒါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်များဆုံးသတ်ကြပါလေ။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတဆုံးပြားပြောစရာမရှိပါခင်ဗျာ။
I mean, there are lots of countries where human rights are a major problem, historically and also at present. And you said,
"Do you see that the Chichi Mama Shire Nengenwe, Kaba Mama Amyajiwa, Tamay Mayo, Yamau Kala Mayo, Amyaji Shire Bae, Saudi Arabia Gube Piyomla, Piyo Nengen Shenje Ma Lodi Dali Gube Piyomla, Kaba Mama Amyajiwa, Yamabi Luku Ye Chupawun Zetana Ha, Teke Shire Awa.2010 2017နောက်ပိုင်းတိုးတက်မှုတချို့ရှိခဲ့ပေမဲ့ဝန်ကြားပြဿနာကတော့အခက်အခဲဆုံးပြဿနာဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားတဲ့ဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဟင်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအိန္ဒိယတွေနဲ့ဆက်ဆံရေးမှာပါဝတ်ဒီစီအကောင်တဲ့အချက်တရားဖြစ်ပါရဲ့
ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံသားအစိုင်းဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြရလို့ဖြစ်ပါလဲခင်ဗျာ
For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံသားအစိုင်းဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူးရိုဂျာရီကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိအမှမပြုတ်ပါဘူး။ရိုဂျာရီကတော့တိုင်းသားဖြစ်အတိအမှပြုပြီးနိုင်ငံသားအခွင့်အရေးကိုလူကြည့်တည်ကြပါတယ်။ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူး။တဖြည်းဖြည်းဖြစ်လာနိုင်မယ်ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ရတားအစိုးရလည်းလုပ်နိုင်မှာမဟုတ်တလို့စစ်တပ်လည်းလုပ်နိုင်မှာမဟုတ်ပါဘူးဒါဟာသိဝမ်းနေစရာကောင်းပါလေ
ဆိုတော့ကျွန်တော်မိကုန်းကိုပြန်ကောင်းရမယ်ဆိုရင်ဒီကတ္တနာအမှန်တကယ်ပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းကဘာလုပ်ပေးနိုင်မယ်ထင်ပါတယ်ခင
် Well I don't know what the international community can do very much
ဒီကတ္တနာပြည်လည်ရေးနိုင်ငံတကာအနေနဲ့သိလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီကတ္တနာကိုကမ္ဘာကအာရုံစိုက်လာအောင်လုပ်နိုင်မယ်ဒါဟာလုပ်တဲ့ကိစ္စလို့တော့ကျွန်တော်ထင်ပါတယ်အရှိတိုးလုံနိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါဘူလာအဖြစ်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာမှမတတ်နိုင်ပါဘူးဗမာအမျိုးသားရေးစိတ်ဓာတ်ပိုပြီးပြင်းထန်လာသလိုရခိုင်အမျိုးသားရေးစိတ်ဓာတ်နဲ့ဗုဒ္ဓဝါဒီအမျိုးသားရေးစိတ်ဓာတ်တွေလည်းပြင်းထန်လာပါတယ်ခင်ဗျားသိတဲ့အတိုင်းပါပဲအင်းအဖွဲ့အင်းအားကြီးထွားလာတာဟာလည်းရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်ဒါလိုကြောင့်ပဲဒီပြဿနာအတွက်အဖြေမတွေ့ရဘူးလို့ကျွန်တော်ပြောနေရပ
ါဟုတ်ဆရာကြီးတကယ်ကျွန်တော်ဟာရခိုင်ပြည်ပါဒီလူတွေနဲ့ကျွန်တော်ငငယ်ငယ်ကအတူတူကြီးပြင်းလာခဲ့ပါတယ်သူတွေနဲ့အတူတူနေခဲ့တယ်အတူတူကစားတယ်အတူတူကြောင်းတက်ခဲ့ကြတယ်သူတွေအိမ်ကိုအိမ်အပြန်လန်သွားရလက်ပတ်နေခဲ့ကြတာပါအဲ့ဒီကဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို
့ That's true I'm sure and it's been the case in the past but at the same time
မမရဲသိကြပါရဲ့ဒါပေမဲ့ဒါဟာအတိတ်ကအခြေအနေပါအခုတော့ရခိုင်တွင်လည်းအစိုးရအဆက်ဆက်အနေခံခဲ့ရတာပါအစိုးရရဲ့အစ်စ်ပြည်ယာလူတွေအတွက်ရွေးချယ်ခံထားခံရတာမရှိတော့ပါပဲမဆိုးစလောက်တယောက်နှစ်ယောက်ရှိတာကိုထောက်ပြကြပါလိမ့်မယ်ဒါပေမဲ့သူတို့ချုံးနေခံရမှုကရိုဂျာတွေအပေါ်မလိုမုန်းတိမှုလောက်တော့မဆိုးပါဘူး
Sorry, I wish I had an answer for you, but I am afraid this is impossible. We wish them well. I think the Rohingya are the worst off people in Asia, group in Asia.
Can you tell me what you say? Tell me what you say. တကယ်တော့ရှားပေးကြပါလေဒါပေမဲ့မပေးနိုင်တာဝမ်းနေပါလေရိုဂျာတွေအတွက်လည်းအခြေအနေကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအစတိုက်မှာဒုက္ခအရောက်ဆုံးလူတွေပါညီမအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူးဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်ဒါဟာ genocide လူမျိုးတုံးတတ်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူး ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ်